မလေးရှားဝန်ကြီးချုပ်တဲ့အဖြစ်ပြည်ထရေးဝန်ကြီးဟောင်းမိုင်ဒင်ညာစင်ကိုမလေးရှားပြည်ကဒီကနေ့ရွေးချယ်ခံထားလိုက်ပါတယ်။ဘာသာတူပါတီဥက္ကဋ္ဌလည်းဖြစ်တဲ့မိုင်ဒင်ကိုလွှတ်တော်အမအများစုကထောက်ခံနိုင်ခြင်းရှိရပါတယ်လို့လည်းပြည်ကပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်ကသူရထူဆက်ခံမဲ့သူဖြစ်အန်ဝါအစ္စရာဟင်ကိုရထားခဲ့တာပါ။ဒါပေမဲ့လည်းအန်ဝါအစ္စရာဟင်ကိုအာဏာဆွဲမပေးရအောင်လို့အစိုးရတစ်ဖွဲ့ဖို့ဝန်ကြီးချုပ်မဟာတရားရဲ့ပါတီနဲ့အတိုက်ခံဖွဲ့တွေကအဖွဲ့ဝင်တို့ကြားဆွေးနွေးမှုတွေနောက်ပိုင်းမှာဝန်ကြီးချုပ်မဟာတရားရထူကနှုတ်ထွက်လိုက်တာပါ။အဲ့ဒီဆွေးနွေးမှုတွေကြောင့်ပဲဝန်ကြီးချုပ်မဟာတရားနဲ့အန်ဝါအစ္စရာဟင်တို့ကြားမပြေမလည်ဖြစ်ခဲ့ကြပါတယ်။အကျင့်ပြတ်ချဆောင်မှုအရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့အရင်ဝန်ကြီးချုပ်နတ်ဂျစ်ဘရာဆောက်ဦးဆောင်ခဲ့တဲ့အာဏာရညွန့်ပေါင်းအဖွဲ့ကိုဖယ်ချနိုင်ရေး2018ခုနှစ်မှာလက်ရှိဝန်ကြီးချုပ်မဟာတရားနဲ့အစ္စရာဟင်တို့ကပူးပေါင်းခဲ့ကြတာလည်းဖြစ်ပါတယ်။အဲဒီလိုပူးပေါင်းလာပြီးတော့နင့်နီပါအကြံမှာပဲဝန်ကြီးချုပ်တစ်ကိုပြည်ငါရွေးချယ်လိုက်တာဖြစ်ပါတယ်။ပြည်ရဲ့ဒီဆုံးဖြတ်ချက်ကြောင့်မလေးရှားနိုင်ငံရဲ့အတွက်အကြောင်းလေးတွေဖြစ်လာနိုင်တယ်ဆိုပြီးတော့လည်းတုံ့တမှုတွေရှိနေပါတယ်။နှစ်ပေါင်း60နီးပါးကြာအုပ်ချုပ်ခဲ့တဲ့အာဏာရပါတီဟောင်းဖြစ်တဲ့ညီညွတ်တော်အမျိုးမလေးရှားအမျိုးသားအစည်းအရုံး UMNO ကလည်းအစ္စလာမစ်ပါတီဖြစ်တဲ့ PSA နေတူပဲမိုင်ဒင်ကိုထောက်ခံထားပါတယ်မဟာတီယာနဲ့အန်ဝါတို့တဖန်ပြန်ပြီးတော့လက်တွဲဆောင်ရွက်သွားမယ်လို့စနေနေ့မှာပြောဆိုခဲ့ကြပါမယ်လေအများစုထောက်ခံမှုရထားတဲ့အချက်ကြောင့်ပဲမာဒင်ကိုဖူနီချုပ်တဲ့အဖြစ်ရွေးချယ်ခဲ့ရတာဖြစ်တယ်လို့ပြည်နယ်တော်ကကြေညာချက်ထုတ်ပြန်ပါတယ်အသက်82နှစ်အရွယ်ရာစင်ကိုကတော့ဝန်ကြီးချုပ်တဲ့အဖြစ်မတ်စတာတရနေ့တနင်္ဂနွေနေ့မှာစံသစ္စာကျင်းပမှာဖြစ်ပါတယ်